ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်လောက်ကွယ်နွန်ကန်ပြူချမှုမဟာတေဆုံးသူရုပ်အလောင်း32လောင်းကိုရှာဖွေတရှိခဲ့ပြီးရှာဖွေရေးလုပ်ငန်းတွေကတော့ရပ်ဆိုင်းလိုက်ပြီလို့ဖားကန့်ဒေသခံတို့ကဒီကနေ့ပြောဆိုပါတယ်နွန်ကန်ပြူချရမှာလူရာနဲ့ချီတေဆုံးနိုင်ကြောင်းဒေသခံတွေကခံမှန်းထားပေမဲ့စီးရင်အတိအကျပြုစုဖို့တော့ခက်ခဲတဲ့အကြောင်းလည်းပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းနိုင်ကပြောပြမှာပါ
ဇန်နဝါရီလ23ရက်နေ့မနေ့တနာရီအချိန်လောက်မှာဖားကတ်မြို့နယ်စိတ်မူကျေးရွာအုပ်စုကစပော့ကျေးရွာနွန်ကန်ပြိုကျတာကြောင့်လူနေအိမ်90လောက်နှိမ့်မြုပ်သွားပြီးလူအများအပြားပျောက်ဆုံးခဲ့တာပါပျောက်ဆုံးနေသူတွေကို3ရက်ကြာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်မနေ့ဇန်နဝါရီလ15ရက်နေ့ညနေပိုင်းအထိအလောင်း32လောင်းကိုတွေ့ခဲ့ပါတယ်အခုတော့ရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီလို့ဖားကတ်ဒေသခံတဦးက VOA ကိုပြောပါတယ
်ဖားကတ်ကနောက်ဆုံးအခြေအနေကမနေ့ကတော့ဘောဘောရေရေလုပ်ငန်းတွေနားပလိုက်တာပေါ့နော်အဲနားပလိုက်တာပေါ့ဒီဆုံးတဲ့လူကတော့အာလုံးမောင်30တယောက်ပေါ့ဟိုစီယုံရောက်ပြီးပြီးသွားတဲ့လူနဲ့ဆိုရင်32ယောက်ပေါ့
နှုံကပြေကြတဲ့အတွက်ပျောက်ဆုံးနေသူ150ကျော်ရှိနေကြောင်းခံမှန်းထားပေမဲ့စီးရင်အတိအကျရရှိဖို့ခက်ခဲကြောင်းလည်းပြောပါတယ
်တဖကမှာတော့မြေယူလိုက်လို့ရှိရင်အစအဆုံးဂူကြီးကလေးလုပ်ငန်းတွေမလုပ်နိုင်တဲ့ပြဿနာကဟိုစီးရင်မရနိုင်နောက်တစ်ချက်ကကြတော့တည်ဆုံသွားပြီဆိုလို့ရှိလို့ရှိရင်လေဟိုကျွန်တော်တို့အရင်ကဘယ်လူပဲနှစ်ယောက်ပါသွားတယ်ဆိုပြီးတော့စီးရင်မပြေးကြဘူးဆိုဒီလုပ်ငန်းရှင်ရေပစီလောပန်းတွေကသူအရင်ကတော့ဘယ်နှစ်ယောက်ပါသွားပြီပေါ့နော်ဟိုခယူးတစ်ခိုက်လာပြီးတော့စီးရင်ပြေးတာမျိုးမလုပ်တာတကြောင်နောက်တစ်ခါဟိုဟိုတစုဒီစုလာရှာကြတဲ့လူအုပ်စုတွေကအုပ်စုလိုက်ပါသွားရင်ပြီးလေဘယ်ရောက်တော့မှမသိဘူးဘယ်သူမှလည်းဒါကိုအကြီးဆိုင်ပြီးခုနေမလုပ်တဲ့ခါကျတော့ဟိုစီးရင်မရနိုင်ဘူး
နော်အောင်နှစ်မြုပ်ပျောက်ဆုံးနေသူတွေကိုရှာဖွေတဲ့လုပ်ငန်းတွေရနာလိုက်ရတဲ့အခြေအနေကိုလည်းသူကအခုလိုဆက်ရှင်းပြပါတယ
်။နော်ဆရာကတော့ကျုပ်တင်းအောင်နဲ့ဝင်နေတဲ့ဂျီနဲ့အဲနောက်ကျင်းတဲ့အတူတဲ့မြေကြီးနဲ့ရောပြီးတော့မှနွန်ပေါ့နော်သူကစုပ်လို့လည်းမရဘူးကိုလို့လည်းမရဘူးအခြေအနေကစုပ်လို့လည်းမရဘူးကိုလို့လည်းမရဘူးဆိုရတာကြတော့အဲလူနေအိမ်လေးနဲ့လမ်းမကြီးပဲသူကဖော်လိုက်တာပေါ့ကျန်တဲ့ဟာတွေကတော့ဟိုတော့ဒီတိုင်းပဲအချောက်ခံပြီးတော့ဟိုထားဦးတော်မျိုးဖြစ်တာပေါ့နော်အဲ့တော့လမ်းမကြီးလောက်ပဲရှင်းပြီးတော့မှအကုန်လုံးနားပလိုက်တာ
ဖားကန်ဒေတာမှာလူအသေးအပြောက်များရတဲ့ဖြစ်စဉ်တွေဟာမြေစာပုံပြိုကျတာနဲ့နွန်ကန်ပေါက်ကျတာတွေကြောင့်ဖြစ်ပွားလေးရှိတာပါဒီလိုတည်ဆုံးမှုတွေဖြစ်ပွားတဲ့အခါတိုင်းအပြစ်တိုင်ရှင်းလင်းဖယ်ရှားပြီးရှာဖွေဖို့အခက်အခဲတွေရှိနေပါတယ်2020ခုနှစ်ဇူလိုင်လ3ကဝေခွာရာနီးမြေပြိုတာကြောင့်လူ190ကျော်တည်ဆုံးခဲ့တယ်လို့2019ခုနှစ်ဧပြီလကမော်ဝမ်ကလေးရွာနွန်ကန်ပေါက်တဲ့အတွက်54ယောက်တေဆုံးခဲ့ပူပါတယ်ခင်ဗျာ